Voice of America in Burmese.
မင်္ဂလာညနေခင်းဖြစ်ကြပါစေတော်တာရှင်များရှင် VOA American တန်ရဲ့2019ခုနှစ်ဇန်နဝါရီလ13ရက်တနင်္ဂနွေနေ့ညနေခင်း VOA မြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိ American ပြည်အောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ19.25လူကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီကနေ့တနင်္ဂနွေညနေပိုင်းအစီအစဉ်တွေကိုရှင်မများသတင်းအောင်ကတာဝန်ယူတင်ဆက်ပေးပါမယ
်ကျွန်တော်တားညူပါအမေရိကန်ပြည်ထောင်စုမှာဆွေးရလုပ်ငန်းတွေရနာထားတဲ့ဖြစ်အခုတနင်္ဂနွေနေ့မှာ23ရက်ထဲဝင်လာပြီဖြစ်ပါတယ်။နောက်ရှေ့လယ်ပိုင်းခီးစဉ်ထွက်နေတဲ့အမေရိကန်နိုင်ငံအကြိုင်းဝင်ကြီးဟာအခုကာတာနိုင်ငံကိုဆက်ရောက်နေပါတယ်။အစ္စရေးအနေနဲ့ဆီးရီးယားနိုင်ငံတွင်မကြခင်တုန်းကလေကြောင်းတိုက်ခိုက်မှုတစ်ခုပြုလုပ်ခဲ့တာဟာအီရတ်လက်နက်တွေကိုပြစ်မှတ်ထားတိုက်ခိုက်တာဖြစ်တယ်ဆိုပြီးတော့ပြောပါတယ်။စားရတဲ့ဒီသတင်းတွေကိုခုနိုင်တဲ့အတူညင်ညာပေးတော့ရှိပါတယ်မဆင်
။ဟုတ်ကဲ့ပါရှင်။ဒီကနေ့ညနေပိုင်းသောတာရှင်တွေနားဆင်ရမယ့်သတင်းလွှာရီထဲမှာတော့ခုနှစ်နှစ်ကြာရပ်ဆိုင်းခဲ့ရတဲ့မြစ်ဆုံရေအားပြည့်စည်စီမံကိန်းနဲ့ပတ်သက်ပြီးမြန်မာနိုင်ငံဆိုင်ရာတရုတ်တန်ရုံရဲ့ထုတ်ပြန်ချက်အပေါ်ကချင်ငြိမ်းချမ်းရေးလှုပ်ရှားသူတွေနဲ့တဘာဝပတ်ဝန်းကျင်အရေးလှုပ်ရှားသူတွေရဲ့သဘောထားကဘယ်လိုရှိပါသလဲ။
ကျမတို့ဒီတလောက်ကတော့ဘယ်သူမှဒီမြစ်ဆော်စီမံကိန်းကိုပြန်လုပ်ဖို့အတွက်မျိုးလိုအကြောင်းဖိဆက်တာပဲဖြစ်ဖြစ်ပြန်လုပ်ဖို့အတွက်ကိုသဘောတူကြမှာမဟုတ်ပါဘူး။ဒါဒီကကံရဲ့သဘောထားလုံးဝမဖြစ်နိုင်ဘူးပဲကျမကတော့ပြောတင်တယ်။အားကြောင့်လေဆိုတော့ကျမတို
့ချင်းငင်းငင်းလှုပ်ရှားသူမှမေးစပယ်ပြီးပြောသွားတာပါ။သတင်းပြေဆုံကိုနောက်ပိုင်းမှနားဆင်ရပါမယ်။ဒီသတင်းနဲ့အတူတတိုင်းကဘိုးအစုံစည်းကိုလွှတ်တော်ကအတိမပြုဘူးဆိုရင်သမ္မတရဲ့လုံပိုင်ခွင့်အရသမ္မတဒေါ်နယ်ထရမ့်ကနိုင်ငံတော်အရေးပေါ်အခြေအနေကြီးညာမယ်လို့ချင်းချောက်ပြောဆိုတဲ့အပေါ်မှာနိုင်ငံတော်ရေးပေါ်အခြေအနေဆိုတာပါပါလေကြီးညာမယ်ဆိုရင်တမရအနေနဲ့ဘယ်လိုလုပ်ပိုင်ခွင့်နေရှိသလဲဆိုတာကိုဆွေးနွေးသုံးသပ်ထားတာကိုလည်းနားဆင်ရပါမယ်အခုအရင်ဆုံးတော့ဒီကနေ့အတွက်နောက်ဆုံးရသတင်းတွေကိုကိုသားညွန့်ဦးနဲ့ကိုရန်နိုင်တို့ကပြောပြပေးပါရှင
်အမေရိကန်ပြည်သူ့မှာဆွေးရလုပ်ငန်းတွေတစ်စိတ်တစ်ပိုင်းရန်နာထားတယ်ဖြစ်ဟာအခုတနင်္ဂနွေနေ့မှာ23ရက်ထဲကိုဝင်လာပြီဖြစ်တယ်လို့ပဲဒါဆိုရင်တော့အမေရိကန်တမိုင်းမှာရက်ကြာဆုံးအဆွေးရလုပ်ငန်းတွေရန်နာထားတယ်ဖြစ်ရဖြစ်ပါတယ်သမ္မတဒေါ်နယ်ထရမ့်ကတော့ဒီမိုကရက်တီနဲ့သူရဲ့လွှတ်တော်ခေါင်းဆောင်တွေနဲ့ပတ်သက်ပြီးတော့သူရဲ့ Twitter အကောင့်ကနေပြီးတော့စနေနေ့မှလည်းမှတ်ချက်တွေရေးသားပါတယ်။နေဆက်ရောပြည်တွင်းမှာပါတိုင်းပြည်ရဲ့အခြေအနေတွေကိုကူညီကဲတင်နိုင်ဖို့ဒီမိုကရက်ခေါင်းဆောင်တွေကိုသူ့အနေနဲ့အင်ပီရိုကနေပြီးတော့စောင့်နေပါတယ်ဆိုပြီးတော့အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီနဲ့ထက်လွှတ်တော်ဒီမိုကရက်ခေါင်းဆောင်6ချွေမတို့ကိုမြည်တက်ပြီးတော့ရေးပါတယ်။စနေမနေ့ပိုင်းတုန်းကရေးထားတာမှာတော့တောင်ပိုင်းနေဆက်မှာလူသားရပ်တည်မှုဆိုင်ရာအကြက်တဲကြီးကြီးမားမားရင်ဆိုင်နေရတယ်ဒီမိုကရက်အမတ်တွေနဲ့သူတို့အားလဲရက်ကနေအလုပ်ကိုပြန်မလာကြဘူးဆိုရင်တော့အချိန်အကြာကြီးကိုရပ်ဆိုင်းသွားနိုင်တယ်လို့လည်းရေးပါတယ်။သူ့အနေနဲ့ကတော့အင်ပီရိုမှာလက်မှတ်ထိုးဖို့စောင့်နေတယ်။အောက်နဲ့အထက်လွှတ်တော်ကတော့တောက်ကြနေကလေးကရန်နာထားပြီးတော့လာမယ့်တနင်္လာနေ့မှာသူတို့လုပ်ငန်းတွေပြန်စလိမ့်မယ်လို့သူ့ရဲ့ Twitter အကောင့်မှာရေးထားပါတယ်။အမေရိကန်ပြည်သူနဲ့မက္ကဆီကိုနယ်စပ်ကြားတတိုင်းဆောက်လုပ်ရေးအတွက်ဒေါ်လာ 5.8 ဘီလီယံတမရကနေပြီးတော့လွှတ်တော်ထံတောင်းခံထားတာကိုအောက်လွှတ်တော်ဘက်ကညင်းရကနေပြီးတော့ခုလိုမျိုးဆွေးရလုပ်ငန်းတွေရန်နာထားတယ်အထိဖြစ်ခဲ့ပါတယ်။သမ္မတထရမ့်ဟာသူ့ရဲ့မဲဆွယ်စည်းဝေးကာလမှာသူ့ရဲ့ဆိုရာဇဝတ်သားတွေရန်ကကာကွယ်ဖို့အတွက်ဒီတိုင်းလိုအပ်တယ်ဆိုပြီးတော့လူလူကိုစီအောင်ပြောဆိုခဲ့တာပါ။လက်ရှိအစိုးရလုပ်ငန်းတွေတစ်စိတ်တစ်ပိုင်းရပ်ထားတာကြောင့်ဖယ်ရိုဝန်ထမ်း8000တိခါမှာခင်ဗျာဖယ်ရိုဝန်ထမ်း8000လောက်ကိုထိခိုက်ညှဉ်းနှားနေပါတယ်။တချို့ကအလုပ်မလာရလို့ပဲတချို့ကတော့အလုပ်လာပြီးမှလည်းလစာမရဖြစ်နေပါတယ်။လစာတွေလည်းဘယ်တော့ပြန်ရမလဲဆိုတာမသိမကြဖြစ်နေတော့ဖြစ်ပါတယ်။
အမေရိကန်ပြည်ထောင်စုမှာသမ္မတဒေါ်နယ်ထရမ့်ကပြည်ထောင်စုစုံစမ်းစစ်ဆေးဘယူရို FBI ကြီးကဲ James Comey ကိုဖြုတ်လိုက်တဲ့အခါမှာ FBI ရာရှိပြီးလန့်သွားပြီးတော့သမ္မတဟာအမေရိကန်ပြည်ထောင်စုအကျိုးစီးပွားကိုပျက်စီးအောင်များလုပ်နေသလားဆိုစုံစမ်းခဲ့ကြတယ်လို့ New York Times သတင်းစာကြီးကဖော်ပြလိုက်ပါတယ်။သမ္မတထရမ့်ဟာတည်တည်ကြီးနဲ့များရုရှားအတွက်လုပ်ပေးနေသလားဒါမှမဟုတ်လည်းသူစိတ်မပါပေမဲ့လည်းရုရှားဆိုရရဲ့ချုပ်ကန်မှုခံရသလားဆိုတာထောက်လိုက်ရာရှိပြီးစုံစမ်းခဲ့ကြတယ်လို့အမည်ဖော်တဲ့အရာရှိဟောင်းတွေနဲ့ဒီစုံစမ်းမှုနဲ့ပတ်သက်တဲ့သူတွေကိုမေးမြန်းပြီးတော့တောက်ကြနေကတဲ့မှာဖော်ပြခဲ့ပါတယ်အမေရိကန်ရွေးကောက်ပွဲကိုရုရှားကဂျောင်းဝင်နောက်ရှက်ချင်းရှိမရှိဆိုတာနဲ့ဆက်ဆက်ပြီးတော့2018ခုနှစ်ကမစ္စတာကိုမီကိုဖြုတ်ခဲ့ပြီးတဲ့နောက်သူတို့အနေနဲ့စိုးရင်ခဲ့ကြတာဖြစ်တယ်ဆိုပြီးအဲ့ဒီရာရှိတွေက New York Times ကိုပြောပါတယ်ခုလိုမစ္စတာကိုမီကိုရာထူးကနေဖြုတ်တာဟာသမ္မတအနေနဲ့တရားစီရင်ရေးကိုနောက်ရှက်ပေးရရောက်လာဆိုပြီး FBI ကစုံစမ်းစစ်ဆေးခဲ့ကြတယ်လို့လည်းတရားရေးအာဏာပိုင်တွေကအရင်ကအတည်ပြုထားတာရှိပါတယ်ဒါပေမဲ့အများပြည်သူကိုမထုတ်ပြန်တဲ့ကိစ္စတစ်ခုကတော့သမ္မတရဲ့လုပ်ရက်တွေကနိုင်ငံရဲ့လုံခြုံရေးကိုထိခိုက်စေသလားဆိုတာကိုသိဖို့စုံစမ်းမှုတွေလုပ်နေတဲ့ကိစ္စပဲဖြစ်တယ်လို့ New York Times သတင်းစာကဆိုပါတယ်။သမ္မတထရမ့်ကတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့လုံ့ဝကိုအသုံးပြတဲ့သတင်းစာမှရေးထားတာရေးထားလို့သိရတာဖြစ်ပြီးတော့ FBI ညွှန်ကြားရေးမှူးဟောင်း Mr. Comey ဟာလုံ့ဝကိုအသုံးပြလို့အလုပ်ဖြုတ်ခံရတာဖြစ်ပြီးဒါကိုသူတို့ကဘာအကြောင်းပြချက်ဘာသက်တည်မှမရှိဘဲစုံစမ်းစစ်ဆေးနေကြတယ်ဆိုပြီးတော့Twitter ကနေတုံ့ပြန်လိုက်ပါတယ်ခင်ဗျာ
အရှေ့လေပိုင်းခီးစဉ်ထွက်နေတဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးပေါမ်ပီယိုဟာအခုကတ္တာနိုင်ငံကိုဆက်ရောက်နေပြီးတော့ကတ္တာနိုင်ငံအကြီးအကဲတွေနဲ့တွေ့ဆုံနေပါတယ်။မနေ့တုန်းကတော့တူရကီနဲ့အရက်စဘောမြပြည်တော်စုမှာသူရှိခဲ့တာပါ။ဆီးရီးယားကနေပြီးတော့အမေရိကန်တပ်တွေရုပ်သိမ်းပြီးရင်ဆီးရီးယားမှာရှိတဲ့ကလက်နက်ကိုင်တွေကိုဘယ်လိုအကာအကွယ်ပေးမလဲဆိုတာအမေရိကန်နဲ့တူရကီအကြားသ ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ မိတ်ဖြစ်နေလက်တွဲခဲ့တဲ့ကတ်လက်နက်ကင်တွေကိုပြစ်မှတ်ထားမှာမဟုတ်ဘူးလို့လည်းဒီခါမှာခင်ဗျာလက်တွဲခဲ့တဲ့ဒီကတ်လက်နက်ကင်တွေကိုပြစ်ထားမှာမဟုတ်ဘူးလို့လည်းနိုင်ငံရေးဝန်ကြီးပေါမ်ပီယိုကပြောပါတယ်တူရကီအနေနဲ့ကတော့ဒီဆီးရီးယားမှာရှိတဲ့ကတ်အုပ်စုတွေကိုအကြမ်းဖက်အုပ်စုဖြစ်သတ်မှတ်ထားတယ်လို့သူတို့ကိုတိုက်ခိုက်နှိမ့်နှင်းမယ်ဆိုပြီးတော့လည်းပြောနေတာပါဒါကြောင့်လဲဆီးရီးယားကနေပြီးတော့အမေရိကန်တပ်တွေပြင်ရုပ်သိမ်းသွားမယ်ဆိုရင်အဲ့ဒီကကတ်တပ်ဖွဲ့ဝင်တွေပို့ပြီးတော့အနေနဲ့ကြီးလာမယ်အခြေအနေရင်ဆိုင်နေရတာဖြစ်ပါတယ်ခင်ဗျာ
ပြင်သစ်သမ္မတအမန်နီယယ်မက်ခရွန်ရဲ့စီးပွားရေး policy တွေကိုကန့်ကွက်တဲ့အနေနဲ့ပြင်သစ်နိုင်ငံမှာအဝါရောင်ရောင်ပြန်အင်ဂျီဝတ်ဆင်ထားသူတွေတရင်ပတ်ကုပတ်မြောက်ဖြစ်နေစနေနေ့ကထောင်ထဲခြီတဲ့သူတွေဆက်လက်ဆန္ဒပြခဲ့ကြတာမှာရဲတပ်ဖွဲ့ဝင်တွေနဲ့ထိတ်တဲရင်ဆိုင်မှုတွေဖြစ်ပေါ်ခဲ့ပါတယ်မြို့တော် Paris အပါဝင် Bogus Rune Marseille Toulouse တဲ့မြို့တွေမှာကြိုကြားကြိုကြားထိတ်တဲရင်ဆိုင်မှုတွေလည်းဖြစ်ပေါ်ခဲ့ပါတယ်ဆန္ဒပြတဲ့သူတွေဟာ Paris မြို့အစီအပိုင်းမှာရှိတဲ့ဗနာရေးဝန်ကြီးရုံးကနေမြို့ရဲ့အနောက်ဘက် Arc de Triomphe လို့ခေါ်တဲ့ဒီအောင်ပွဲခံမအူဘက်ကိုငင်းညမ်းစွာနဲ့ခြိတက်ခဲ့ကြပါတယ်အောက်ဒီထရိုင်အောင်ပွဲခံမအူအနီရောက်တဲ့အချိန်မှာတော့ရဲတပ်ဖွဲ့ဝင်နဲ့ဆန္ဒပြတဲ့သူတွေကြားထိတ်တဲရင်ဆိုင်မှုတွေဖြစ်ခဲ့ပါတယ်ဂဲဒီတခြားအရာဝတ္ထုတွေနဲ့သူတို့ကိုပစ်ပေါက်နေတဲ့ဆန္ဒပြတဲ့သူတွေကိုရဲတပ်ဖွဲ့ကအမြဲယူပုံးနေမိသက်ပိုက်တွေတုံးပြီးတော့လူစုခွဲခဲ့ပါတယ်တညကကားရီနဲ့လုံခြုံရေးတပ်ဖွဲ့တွေကတော့ဆန္ဒပြတဲ့သူတွေကိုရှောင်းစလီသေးလမ်းမကြီးပေါ်ကိုတွားလို့မရအောင်အနီးနားကလမ်းတွေကနေပိတ်ဆို့ထားခဲ့ကြပါတယ်အဲ့ဒီနှီးဝန်းကျင်မှာမော်တော်ကားတွေတွားလာခွင့်ကိုတော့စနေနေ့နောက်ပိုင်းမှာလုံခြုံရေးတပ်ဖွဲ့တွေကပြန်ပြီးတော့ဖွင့်ပေးခဲ့ပါတယ်လူပေါင်း 3,200 လောက်ပါဝင်တဲ့စနေနေ့ကဆန္ဒပြပွဲတွေအတွင်းလူ100လောက်ကိုဖမ်းဆီးထိန်းသိမ်းခဲ့ကြောင်းပြင်သစ်ပြည်ထောင်စုဝန်ကြီးဌာနကသတင်းထုတ်ပြန်ခဲ့ပါတယ်ခင်ဗျာ
အမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိဖိုင်းထိုမီတာ70 kHz 10683ဖိုင်းထိုမီတာ19 kHz 15565နဲ့ဖိုင်းထိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
်ဗျူအမေရိကန်တန်ကနေပြီးတော့နိုင်ငံတကာသတင်းတွေကိုဆက်လက်တန်လှည့်နေပါတယ်အစ္စရေးနေနဲ့ဆီးရီးယားနိုင်ငံတွင်မကြခင်တုန်းကလေကြောင်းတိုက်ခိုက်မှုတစ်ခုပြုလုပ်ခဲ့တဲ့နေရာမှာဒါဟာအီရန်လက်နက်တွေကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်တယ်လို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟူးကပြောပါတယ်။ပြီးခဲ့တဲ့36နာရီအတွင်းကဒမတ်စကတ်နိုင်ငံတကာလေဆိပ်ကအီရန်လက်နက်တွေတူလောင်ထားတဲ့အီရန်လက်နက်တိုက်တွေကိုလေကြောင်းတိုက်ခိုက်မှုလုပ်ခဲ့တယ်လို့တနင်္ဂနွေနေ့အစ္စရေးအစိုးရအဖွဲ့အစည်းအဝေးတွင်မှအစ္စရေးဝန်ကြီးနေတန်ယာဟူးကပြောသွားတာပါ။ဆီးရီးယားနိုင်ငံတွင်အခုလိုမျိုးအစ္စရေးရဲ့တိုက်ခိုက်မှုမျိုးဟာဆက်ဆက်ပါပါလုပ်ရဖြစ်တယ်လို့လည်းအစ္စရေးဘက်ကဆိုပါတယ်။ဒါပေမဲ့လည်းအစ္စရေးကဟာကြီးညာပြောဆိုတာမဟုတ်ဘဲနဲ့ပြစ်မှတ်ထောင်ကနန်းလောက်ကိုတိုက်ခိုက်ခဲ့တယ်လို့ဂျာရုကနေထွက်တော်မယ့်အစ္စရေးစစ်တပ်ကြီးကတူဖြစ်တဲ့ဒုတိယဗိုလ်ချုပ်ကြီးဂတ်တီအီဆန်ကော့ကနယူးယောက်ထိုင်းနဲ့တွေ့ဆုံမေးမြန်းငန်းတစ်ခုမှာပြောသွားပါတယ်။အခုလိုတိုက်ခိုက်မှုတွေဟာဆီးရီးယားနိုင်ငံတွင်းကအီရန်တို့ရဲ့လူရက်ကိုတုံ့ပြန်သွားဖို့အတွက်အစ္စရေးဘက်ကပိုင်းဖြတ်ထားချက်ဖြစ်တယ်လို့လည်းအစ္စရေးဝန်ကြီးချုပ်ကတင်းငွေနေနေမှာပြောပါတယ်။ဗြိတိန်ခြေဆိုင်ဆီးရီးယားလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကတော့ဒမတ်စကတ်မှာရှိတဲ့လေဆိပ်အနီးနဲ့ဒမတ်စကတ်တောင်ပိုင်းမှာရှိတဲ့ကစ်ရှွာဒေသတဝိုက်မှာအစ္စရေးကပြစ်မှတ်ထားတိုက်ခိုက်မှုတွေလုပ်ခဲ့တယ်လို့ဆိုပါတယ်။နောက်ထပ်အစ္စရေးနဲ့ပတ်သက်တဲ့သတင်းတစ်ပုဒ်ကတော့ဒီလက်ဗနင်နိုင်ငံတွင်းကနေဆက်ဖြတ်ကျော်တိုက်ခိုက်မှုတွေလုပ်ဖို့ရည်ရွယ်တဲ့အစ်စဘူလာစစ်သွေးကြွတွေရဲ့6ခုမြောက်နဲ့အကြီးဆုံးမြောက်လှိုင်ကူတစ်ခုကိုအစ္စရေးကတွေ့ရှိပြီးတော့ဖျက်ဆီးပစ်ခဲ့တယ်လို့အစ္စရေးစစ်တပ်ဘက်ကကြေညာတော့ပါ။အဲ့ဒီမြောက်လှိုင်ကူကိုလက်ဗနင်အိမ်တလုံးအောက်မှာတွေ့ရှိပြီးတော့အဲ့ဒီကူဟာအစ္စရေးပိုင်တဲ့ထက်ကိုဖောက်လုထားတယ်လို့အစ္စရေးစစ်ဖက်ပြောခွင့်ရသူဂျနသန်ကော်ရီကတ်စ်ကတင်းဦးနေနေမှာပြောပါတယ်။လက်ဗနင်နိုင်ငံမှာအခုလိုမျိုးအစ္စဘူလာတို့ရဲ့မြောက်လှိုင်ကူတွေကိုစုံစမ်းထောက်လှမ်းပြီးတော့ဖျက်ဆီးပစ်တာတွေကိုဒဇမလကလေးကစပြီးတော့အစ္စရေးဘက်ကနေပြည်ထောင်စုစစ်ဆင်ပြုလုပ်လာတာဖြစ်ပါတယ်။အဲ့ဒီလှိုင်ကောင်းတွေကနေပြီးတော့အစ္စရေးနိုင်ငံတွင်တိုက်ခိုက်မှုတွေလုပ်ဖို့စစ်သွေးကြော်တွေကိုခိုးသွင်းနိုင်ဖို့အစ္စဘူလာတို့ဘက်ကကြိုးပမ်းနေတာဖြစ်တယ်လို့ဆိုပြီးတော့အစ္စရေးဘက်ကဆက်ဆက်ပြောဆိုထားပါတယ်ခင်ဗျာ။
မြို့သမီးခွင့်ရဟာလူခွင့်ရဖြစ်တယ်လို့ကနေဒါနိုင်ငံအနေနဲ့အခိုင်အမာယုံကြည်ကြောင်းကနေဒါနိုင်ငံသားဝန်ကြီးကစနေနေ့မှာပြောကြားလိုက်ပါတယ်။ဆော်ရီနိုင်ငံကမြို့သမီးငယ်လေးတဦးကိုအသက်အန္တရာယ်ချင်းချောက်မှုခံရလို့ကနေဒါနိုင်ငံကိုထွက်ပြေးလာပြီးရဲ့နောက်မှာကနေဒါနိုင်ငံသားဝန်ကြီးကပြောကြားလိုက်တာပါ။ထိုင်းနိုင်ငံကနေကနေဒါနိုင်ငံတိုရွန်တိုမြို့ကိုစနေနေ့မနက်ကရောက်ရှိလာခဲ့တ ခဲ့ပါတယ်ကနေဒါနိုင်ငံကိုရောက်ရှိလာခဲ့ပြီးတဲ့နောက်သူမဟာသတင်းတော်တွေနဲ့ခေတ္တတွေးဆခဲ့မယ်ခီးအလွန်ဖန်နေရာကြောင့်မီဒီယာတွေနဲ့စကားပြောဆိုဖို့တော့ညင်းဆိုခဲ့ပါတယ်ဩစတြေးလျနိုင်ငံပါဝင်တခြားနိုင်ငံအတော်များများကလည်းသူမကိုခေလုံငွေပေးဖို့ကိစ္စနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂဒုက္ခသည်အေဂျင်စီနဲ့စကားပြောဆိုခဲ့တာတွေလည်းရှိခဲ့ပါတယ်အကနန်းဟာကုဝေးနိုင်ငံကနေထိုင်းနိုင်ငံဘန်ကောက်မြို့ကိုဇန်နဝါရီ9ရက်နေ့မှာရောက်ရှိခဲ့မယ်ထိုင်းနိုင်ငံကဝင်ငွေမပေးခဲ့တာကြောင့်သူမဟာလေးစိတ်ကဟိုတယ်အခန်းမှာနေပြီးတော့ Twitter ကနေသူမရဲ့ဓာတ်ပုံတွေတင်ပြီးအခြေအနေကိုပြောခဲ့ရတာကနေကမ္ဘာတဝန်းကသူမကိုအာယုံစိုက်တာခံရပြီးထိုင်းအာဏာပိုင်တွေကလည်းနောက်ပိုင်းမှာ Sorry နိုင်ငံကိုပြန်မလွတ်ပဲနဲ့သူကိုပြည်ဝင်ငွေပေးခဲ့တာပါသူမိသားစုကသူမကိုညှဉ်းပန်းနှိပ်စက်တယ်လို့ဆွဆွဲပြောဆိုလိုက်ပြီးတော့ sorry နိုင်ငံကိုပြန်ခေါ်ဖို့ထိုင်းနိုင်ငံကိုလိုက်လာခဲ့သူမရဲ့ဖခင်ကိုလည်းအကနိုင်ကတွေ့ဖို့ညှင်းဆိုခဲ့ပါတယ်ခင်ဗျာ
ကုကုနိုင်ငံအရှိမြောက်ပိုင်းမှာတော့ Ebola virus ကြောင့်လူပေါင်း600ကျော်ဖျားနာနေပြီးတော့368ဦးထက်မနည်းသေဆုံးခဲ့ကြတယ်လို့ကျန်းမာရေးတာဝန်ရှိသူတွေကကြေညာထားပါတယ်ယောဂကာကွယ်ဆေးပြီးတာပါဝင်ကျန်းမာရေးရဆောင်ရွက်မှုတွေလုပ်ပေမဲ့လို့ဒေသတွင်းမှာရှိတဲ့ပြည်ပခါတွေကြောင့်ယောဂပူးထိန်းချုပ်နိုင်ဖို့အတော့ကိုခက်ခဲနေတယ်လို့သိရပါတယ်ကွန်ဂိုနိုင်ငံမှာ Ebola virus ကို1986ခုနှစ်ကပထမဆုံးကြိမ်တွေ့ခဲ့ရတာဖြစ်ပါတယ်။အဲ virus ပိုးပြန့်နေတဲ့ Ebola မြစ်ကိုဆွဲပြူပြီးတော့ယောဂကူလည်း Ebola ယောဂဆူပြီးတော့အမိပေးခဲ့တာပါ။အဲဒီကနေပြီးတော့2013ခုနှစ်အထိကိုယောဂတွေကာကွယ်ဆေးရောကုသနိုင်တာရောမလုပ်ခဲ့ပါဘူး။ဒါကြောင့်မလို့ယောဂရှိတဲ့လူမှုဝန်ကြီးကိုထိန်းချုပ်တာမျိုးပဲလုပ်နိုင်ခဲ့ပါတယ်။ဒါပေမဲ့လည်းယောဂပိုးကသိပ္ပံပညာရှင်တွေလေ့လာမှုတွေလုပ်ခဲ့ပြီးတော့ယောဂကူဘယ်လိုထိန်းနိုင်မလဲဆိုတဲ့နည်းလမ်းတွေကိုအခုရှာဖွေနေကြဆဲဖြစ်ပါတယ်ခင်ဗျာ
။ UAE နိုင်ငံမှာကျင်းပနေတဲ့အာရှဖလားဘောလုံးပွဲမှာတော့ကျွန်တော်တို့အခုသတင်းကြေညာနေချိန်မှာတော့ကာတာနဲ့မြောက်ကိုရီးယားအသင်းတို့ကစားနေပြီးတော့ဒုတိယပိုင်းမိနစ်50ရောက်လာ50ကျော်လာတဲ့အချိန်ထိကာတာအသင်းက3ဂိုးကိုမရှိနဲ့ဦးဆောင်နေပါတယ်နောက်ပိုင်းပွဲတွေမှာတော့ဂျပန်နဲ့အိုမန်ဥဇ်ဘက်ကစ္စတန်နဲ့တာကမင်နစ်စတန်တို့ကစားဖို့ရှိပါတယ်စပိန်လာလီဂါမှာတော့အက်တလတီကိုမက်ဒရစ်နဲ့လီဗန်တီတို့ကစားနေပြီးတော့အခုအချိန်ထိတော့တစ်ဖက်နဲ့တစ်ဖက်ဂိုးမသွင်းနိုင်သေးပဲရှိနေပါတယ်ခင်ဗျာ
တင်းနှင်းတွေညနေပိုင်းတွေ့နောက်ဆုံးရသတင်းတွေကိုကိုသားညုံနဲ့ကိုရန်နိုင်တို့ပြောပြပေးခဲ့ရပါ VOA ကအခုထုတ်လွှင့်နေတဲ့အစီအစဉ်ကိုရေဒီယိုကသာမကပဲ VOA Internet စာမျက်နှာဖြစ်တဲ့ burmese.voanews.com ကနေအခုထုတ်လွှင့်တဲ့ဒီပိုင်းလေးမှာပဲတိုက်ရိုက်နာဆင်နိုင်ပါတယ်အခုရင်ဆုံးသောသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်ခုနှစ်နှစ်ကြာရပ်ဆိုင်းခဲ့ရတဲ့မြေဆုံရေအားလျှပ်စစ်ဆေးမှန်ရေးနဲ့ပတ်သက်ပြီးကချင်ဒေသခံပြည်သူတွေဘက်စန့်ကျင်ကန့်ကွက်မှုမရှိကြောင်းနဲ့စန့်ကျင်ကန့်ကွက်သူတွေဟာပြည်ပကလူတွေနဲ့အဖွဲ့အစည်းတွေဖြစ်တဲ့ဆိုတော့မြန်မာနိုင်ငံဆိုင်ရာတရုတ်တန်ရုံရဲ့ထုတ်ပြန်ချက်အပေါ်ကချင်ငင်းငင်းလှုပ်ရှားသူတွေနဲ့တဘာဝပတ်ဝန်းကျင်အရေးလှုပ်ရှားသူတွေကလက်မခံဘဲပယ်ချလိုက်ပါတယ်မြေဆုံအရေးဟာအားလုံးနဲ့သက်ဆိုင်တဲ့အရေးဖြစ်တဲ့အတွက် NLD အစိုးရအနေနဲ့ဒီစီမံကိန်းဆက်လုပ်သင့်မလုပ်သင့်လူမှုသဘောထားပြည်သူဆန္ဒကိုကောက်ခံသင့်တယ်လို့လည်းတိုက်တွန်းကြပါရစေ။အသေးစိတ်ကိုမဆုမုံကတင်ပြပေးထားပါရဲ့ရှင်။
ဟုတ်ပါတယ်မြန်မာနိုင်ငံဆိုင်ရာတရုတ်တမ်မကြီးရဲ့2018ဒီဇင်ဘာလတုန်းကတူသွားခဲ့တဲ့ကချင်ပြည်နယ်မြစ်ကြီးနားခီးစဉ်အတွင်းကချင်နိုင်ငံရေးပါတီအတီးဒီအရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့တွဲဆောင်ခဲ့တာတွေနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံဆိုင်ရာတရုတ်တမ်ရုံရဲ့ထုတ်ပြန်ကြေညာချက်ထွက်ပေါ်လာတာဖြစ်ပါတယ်တရုတ်နိုင်ငံအနေနဲ့မြန်မာပြည်ရဲ့ငြိမ်းချမ်းရေးဖြစ်စဉ်မှာတက်နိုင်သမျှတွန်းအားပေးဆောင်ရွက်နေကြောင်းနောက်ကချင်ပြည်နယ်တွင်းမွေးစည်းဝါတက်ဖြတ်ရေးလုပ်ငန်းတွေမှာပူးပေါင်းဆောင်ရွက်နေသလိုကချင်စစ်ပြေးဒုက္ခသည်တွေရဲ့အရေးလူသားချင်းစာနာမှုအကူအညီတွေပေးအပ်နေတာနေရရင်ကိုအမြန်ဆုံးပြန်လာနိုင်ရေးတွေကိုပါမြန်မာအစိုးရတက်မတော်အဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်နေတယ်ဆိုတာကိုထည့်သွင်းပြောဆိုထားပါတယ်။ဒါပေမဲ့လို့တရုတ်မြန်မာပူးပေါင်းဆောင်ရွက်မှုတွေတဲ့အဓိကပြင်ဆိုင်နေရတဲ့အခက်အခဲကတော့ခုနှစ်နှစ်ကြာရပ်ဆိုင်းထားရတဲ့မြစ်စုံရေအားလျှပ်စစ်စီမံကိန်းပြဿနာဖြစ်ပြီးဒီမြစ်စုံစီမံကိန်းပြဿနာကိုမဖြေရှင်းမဲ့အကြကြီးအချိန်ဆွဲနေမယ်ဆိုရင်တရုတ်ကုမ္ပဏီတွေဘက်ကမြန်မာနိုင်ငံတွင်းရင်းနှီးမြှုပ်နှံမှုတွေကိုယုံကြည်စိတ်ဆိုးဝါးစွာထိခိုက်နိုင်ကြောင်းပြောဆိုထားပါတယ်။နောက်ကချင်ပြည်နယ်နဲ့မြန်မာဖွံ့ဖြိုးတိုးတက်ရေးအတွက်လုံလောက်တဲ့လျှပ်စစ်တအားလိုအပ်ပါကြောင်းနဲ့ကချင်ပြည်နယ်တွင်းကဒေသခံတိုင်းရင်းသားပြည်သူတွေကမြစ်စုံရေအားလျှပ်စစ်စီမံကိန်းကိုစန့်ကျင်ကန့်ကွက်မှုမရှိကြောင်းဒီစီမံကိန်းကိုစန့်ကျင်ကန့်ကွက်တာက ပြည်ပကလူနဲ့အဖွဲ့အစည်းဖြစ်ကြောင်းဒါကြောင့်ကချင်ပြည်နယ်နိုင်ငံရေးပါတီတွေနဲ့လူမှုအဖွဲ့အစည်းတွေဘက်ကမြေဆုံစီမံကိန်းကိုမဆန့်ကျင်တဲ့သဘောထားကိုမြန်မာနိုင်ငံပြည်ထောင်စုအစိုးရကိုကိုယ်သဘောထားတင်ပြဖို့မျှော်လင့်ကြောင်းဒီကြေညာချက်ထဲမှာဖော်ပြထားပါတယ်။ဒီလိုမျိုးမြန်မာနိုင်ငံဆိုင်ရာတရုတ်တန်ရုံရဲ့မြေဆုံစီမံကိန်းနဲ့ပတ်သက်ပြီး ကချင်ပြည်နယ်တွင်းကဒေသခံတိုင်းရင်းသားပြည်သူတွေကဒီမြေဆုံရေးအားလျှက်စစ်စီမံကိန်းကိုစန့်ကျင်ကန့်ကွက်မှုမရှိကြောင်းထုတ်ပြန်ချက်အပေါ်မှာတော့ကချင်ငြိမ်းချမ်းရေးလှုပ်ရှားသူတွေနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားသူတွေကလက်မခံပေးချလိုက်ကြပါတယ်။မြေဆုံစီမံကိန်းနဲ့ပတ်သက်ပြီးကချင်ပြည်သူလူထုဘက်ကဒီဇိုင်းမမတ်စန့်ကျင်ကန့်ကွက်ခဲ့ကြောင်းနဲ့မြေဆုံအရေးဟာအားလု
ก็ได้ไปพิจารณาแล้วก็จะมาเข้าไปถ้าหากที่ท่านเนี่ยจะบอกว่าเราไม่ใช่นายดูไปจะมาเราเปลี่ยนเลยอาจารย์เลยส่วนจะมาลูกเช่นเช่นที่เรามาชี้เอ๋ที่ท่านรีเวมเข้าไม่ส่งเลยอาจจะมาเราก็ไม่กันเลยไอ้ที่พิจารณาที่ท่านนี่อ่ะเราจะมาดูเลยส่วนเขาจะมาว่าเราตุลุกพระเท่านั้นจะอะไรบ้างเนาะเขาจะมาเราดีพิจารณาได้เลยเด็ก
ก็ตัวมีมาสู้ยากเลยดีตัวเราเลยวัยมีรอเปลี่ยนไปว่าสู้บีรออายุตัวเองก็เลยดีนั่งไงพ่อเลยตัวใจดวงก็เลยสู้บีเปลี่ยนอะไรสู้รอเอ็นนี่สู้ยากนี่เนี่ยโอมาดีมีสูงสีมันเองเนี่ยปัตตาบีรอปลุกมีอายุที่สาวยาเต้นเลยลูกอาจารย์เบี้ยนาชิบาเลยมาดีมีสูงเนี่ยปัตตาบีรอเช่นบีเนี่ยมาชีเอ๋ที่ตาขันรีเวมเข้ามีสูงเลยอาจารย์เราก็ไม่กันเลยไอ้ที่พิจารณาเพราะอาจารย์ที่มารู้นี่เนี่ยเราอันนี้สู้อะไรพิจารณาดูเวสจะลาจ
ရင်တော့လေသူတို့မှာမျက်နှာသုံးချုံမှုတွေရှိတာညင်းလို့မရတဲ့ဖြစ်ပဲလေဒါကြောင့်မလို့ဒါကိုသူတို့ကပြီးပြက်ပေါ့နော်ဒါဆက်လို့မလားဆက်မလို့ဘူးလားဆိုရယ်ဆန္ဒရှိတာတော့ဆရာတို့ကဘာမှဟိုကန့်ကွက်စရာအကြောင်းမရှိပါဘူးသူတို့လည်းဆရာတို့လည်းသူ့နေရာမှာဆိုရင်တော့ဒါအပီးကတခုဖြစ်နေကြတာပေါ့ဆက်လို့မလုပ်တယ်ပေါ့အဲ့တော့သူတို့ကတော့လုံးချင်တဲ့ဆန္ဒရှိမှာပေါ့လုံးချင်တဲ့ဆန္ဒဆိုတော့နှစ်ပိုင်းရှိမှာပေါ့ငွေကြေးဆုံးရှုံးလာတဲ့ဆိုတာနိုင်ငံရေးရပေါ့ပြီးဆုံးရှုံးတယ်လို့ဖြစ်တဲ့အခါကျတော့သူတို့နည်းနည်းလုံးချင်တဲ့ဆန္ဒရှိပုံရပါတယ်ဟုတ်ပြီအဲ့တော့ဒီဒေတာကမဟုတ်ဘူးဆိုတာသူတို့ဘလို့လက်ခံလဲပေါ့နော်ဒီဖြစ်တယ်ဖြစ်တယ်ဆိုတာဒီနေ့ဒီလိုဖြစ်ခဲ့ရင်တော့ဒါအဆအဆုံးပေါ့ဒါကိုမြစ်သားနေပြီးတော့မြစ်ဆုံးကြီးလူတွေအကုန်လုံးကဒေတာလူတွေလို့ပဲယူဆပါပဲလေအော်ဒါတော့ပြည်သူတွေရဲ့သဘောထားရဆုံးပြရမှာဖြစ်တဲ့အတွက်ကျွန်တော်တို့ ARD မြင်းရှင်းနဲ့မြို့နယ်တွေမှာဒါသူတို့ရဲ့ဌာနသဘောထားကိုကောက်ခံလိုက်တော့ဟုတ်တယ်နော်အဲ့တော့ဌာနသဘောထားကိုကောက်ခံလိုက်တော့ပြည်သူတွေကလှုပ်ပါလို့ပြောရင်လည်းဒီပြည်သူသဘောထားတိုင်းပြည်သူဆိုတာတက်လို့ပေါ့ပြည်သူများစုကမလှုပ်ချင်ပါဘူးလို့ပြောရင်မလှုပ်နဲ့ပေါ့အဲ့လိုမလှုပ်ရင်ဘာဖြစ်လဲဆိုတော့ဆန့်ကျင်တာကလူငယ်စုကဆန့်ကျင်တာလူများစုကဆန့်ကျင်တာနဲ့တူပဲဝိဝါဒပွဲပြားနေမှာပေါ့ဒါကြောင့်မလို့နော်ဘုရားတမန်ကြီးပြောလို့ဟိုတော့ပြောလို့ပြည်တော်စုကိုကြောင်းကြပါလောက်နဲ့မဟုတ်ပဲနဲ့နိုင်ငံတော်ကိုကမကထလုပ်ပြီးတော့တော့ပြောတယ်ဌာနခံပြီးပဲလုပ်ပြီးပါလို့ပဲဆရာဒါတိုက်တွန်းပြောချင်ပါတယ
်ဒီမြေဆောင်စီမံကိန်းကို2008ခုနှစ်တုန်းကစတင်အကောင့်ထည့်ဖော်ခဲ့ပေမဲ့လို့ကချင်ပြည်သူတွေပါဝင်မြန်မာတိုင်းနိုင်ငံလုံးအတိုင်းအတာနဲ့စန့်ကျင်ကန့်ကွက်ခဲ့ကြတဲ့အတွက်အမေရိကန်ဒေါ်လာ 3.6 ဘီလီယံတန်ဖိုးရှိတဲ့မြေဆောင်စီမံကိန်းကိုပြီးခဲ့တဲ့သမရဦးသိန်းစင်အစိုးရလက်ထက်တုန်းကယာယီရပ်ဆိုင်းခဲ့ရပြီးတဲ့နောက်တရုတ်မြန်မာနှစ်နိုင်ငံဆက်ဆံရေးကိုအဖူအထည်ဖြစ်စေခဲ့တာပါပြီးခဲ့တဲ့2016ခုနှစ်တုန်းကသမရဦးထင်ကျော်လက်ထက်တုန်းကဧရာဝတီမြေဆောင်မြင့်ညာညဝမ်းရေအားလျက်စစ်စီမံကိန်းတွေဆက်လက်ဆောင်ရွက်ရန်တင့်မတင်းဆိုတာကိုလေ့လာစီစစ်သုံးသပ်နိုင်မှုကိုလည်းကော်မရှင်တရက်ဖွဲ့စည်းပေးခဲ့ပါတယ်။ဒီမြေဆောင်စီမံကိန်းမှာပါဝင်တဲ့ပညာရှင်တွေအနေနဲ့လေ့လာစီစစ်အပိုင်းတွေအားလုံးပြီးလို့ NND ဆိုရထံကိုလည်းတင်ပြပြီးဖြစ်ပါတယ်ရှင်
။မဆုမမရှင်အခုဆက်ပြီးတော့အမေရိကန်နိုင်ငံဆိုင်ရာထိတ်တန့်ရောက်သတင်းလှတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။
အမေရိကန်ပြည်ထောင်စုနဲ့မက္ကဆီကိုနေကြားတိုင်းကာရေးအတုံးစီချထားရေးသမရနဲ့ဒီမိုကရက်လွှတ်တော်အမတ်တွေကြားသဘောတူညီချက်မရတာကြောင့်အစိုးရလုပ်ငန်းတချို့အရာကြီးရပ်ဆိုင်းထားရပါတယ်အစိုးရဝန်ထမ်း 38,000 လောက်လစာမဲ့ခွင့်ရပေးခံထားရတယ်လို့ဝန်ထမ်း 42,000 လောက်ဟာနှောင်ပြန်ရမှာမယ်ဆိုတဲ့အာမခံချက်မရှိဘဲလစာမဲ့အလုပ်လုပ်နေရပါတယ်သမရဒေါ်နယ်ထရမ့်ကတော့တိုင်းကာဖို့အတုံးစီကိုလွှတ်တော်ကအတိမပြည့်ဘူးဆိုရင်သမရရဲ့လုတ်ပိုင်ခွင့်အရနိုင်ငံတော်အရေးပေါ်အခြေအနေကြီးညာမယ်လို့ချိန်ချောက်ပြောဆိုထားတဲ့အပေါ်နိုင်ငံတော်အရေးပေါ်အခြေအနေဆိုတာဘာပါလဲကြီးညာမယ်ဆိုရင်သမရအနေနဲ့ဘယ်လိုလုတ်ပိုင်ခွင့်တွေရှိပါသလဲဒေါခင်စိုးဝင်းနဲ့ဦးသိန်းထိုက်ဦးတို့ဆွေးနွေးတင်ပြထားတာကိုနားဆင်ရပါမယ်ရှင
်ဒေါခင်စိုးဝင်းသမရဒေါ်နယ်ထရမ့်ကတော့သူတောင်းထားတဲ့မက္ကဆီကိုနဲ့တိုင်းကာဖို့ကိစ္စအတုံးစီချမပေးဘူးဆိုရင်နိုင်ငံတော်အရေးပေါ်အခြေအနေကြီးညာမယ်ဆိုပြီးတော့ချိန်ချောက်ထားတယ်ဗျာနော
်ဟုတ်တယ်ကိုသိန်းကြီးတိုင်းပြည်မှာအရေးပေါ်အကျပ်တဲကြုံလာရတဲ့အချိန်ဒါမှမဟုတ်နိုင်ငံပေါ်ချိန်ချောက်မှုတစုံတရာရင်ဆိုင်ရတဲ့အတွက်ချက်ချင်းတုံ့ပြန်မှုလိုအပ်တယ်လို့သမရအနေနဲ့သတ်မှတ်မယ်ဆိုရင်ပေါ့လေအရေးပေါ်အခြေအနေကြီးညာခွင့်ပေးထားတဲ့ဥပဒေအတိုင်းလုပ်မယ်လို့ပြောနေတာအမေရိကန်ပြည်ထောင်စုမှာသမရဟောင်းဂျေရဖို့လက်ထက်1986ခုနှစ်စက်တင်ဘာလတုန်းကပြတ်ထန်းခဲ့တဲ့ဥပဒေပေါ့ရှင်
ဒီလိုနိုင်ငံတော်ရေးပေါ်အခြေအနေကြီးညာမယ်ဆိုလို့ရှိရင်လွှတ်တော်ရဲ့အခန်းကဏ္ဍကရောဘယ်လိုရှိပါသလဲခင်ဗ
ျဒီလိုပါတမရရဲ့လုတ်ပိုင်ခွင့်ကိုအတည်ပြုတဲ့တစ်ချိန်တည်းမှာပဲလွှတ်တော်ကနေဒီလုတ်ပိုင်ခွင့်ကိုပြန်လဲထိမ့်ညီပိုင်ခွင့်လဲပြတ်ထန်းထားတယ်လို့ဆိုပါတယ်ဥပမာအရေးပေါ်အခြေအနေကြီးညာပြီးရင်ဆက်ထားမလားရုတ်သိမ်းမလားဆိုတာကိုလွှတ်တော်နှစ်ရက်လုံးကမဲခွဲဆုံးဖြတ်ရတာလေအထက်လွှတ်တော်က6လတစ်ချိန်ဒီကြေညာချက်ကိုပြန်ပြီးသုံးသပ်ရတယ်လို့တစ်နှစ်ပြည့်လို့သမရကထပ်ပြီးတက်တန်းမတိုးဘူးဆိုရင်လေအလျော်အလျောက်ပြက်ပြဲသွားတယ်လို့ဆိုပါတယ်
။ဟုတ်ပါတယ်။ဒါပေမဲ့အဓိကငင်းပွားနေတာကသမရထရန့်အနေနဲ့ကြေညာပိုင်ခွင့်ရှိမရှိဆိုတာကိုပါ။ဥပဒေကြောင်းအရတော့သမရအနေနဲ့လုပ်ပိုင်ခွင့်ရှိတဲ့အတွက်အရေးပေါ်အခြေအနေလိုအပ်လို့ကြေညာမယ်ဆိုရင်ကြေညာပိုင်ခွင့်ရှိတယ်ဆိုပြီးတော့ပြောနေကြပါလေ။ဒါပေမဲ့သူအကြောင်းပြနေတဲ့အမေရိကန်ပြည်ထောင်စုတောင်ဘက်နယ်စပ်ကအခြေအနေတွေကအမှန်တကယ်ရေးပေါ်အခြေအနေဟုတ်ရဲ့လားဆိုတာကိုအငင်းပွားနေကြတယ်ဗ
ျဟုတ်ပါတယ်ကိုသိန်းကြီးနိုင်ငံရဲ့တောင်ပိုင်းမှာရှေ့ပြောင်းခြေချသူတွေရောက်လာပြီးတော့ဝင်ဖို့ကြိုးစားနေတာကြောင့်မလို့လူသားချင်းစာနာမှုအခြေအနေနဲ့မျိုးသားလူမျိုးရေးဆိုင်ရာရေးပေါ်အခြေအနေကိုရင်ဆိုင်နေရပြီလို့ဆိုပြီးတော့သမ္မတထရမ့်ကပြောနေတာပါရာဇဝတ်သားတွေတိုင်းပြည်တွေကိုဝင်တော့မယ်လို့သမ္မတထရမ့်ကပြောထားခဲ့တာပါလူကုန်ကူးတဲ့သူတွေလည်းရောက်လာမယ်မူရီဆေးဝါးတွေလည်းဝင်လာမယ်မက္ကဆီကိုဘက်ကနေအကြမ်းဖက်သမားတွေဖြတ်ပြီးတော့ဝင်လာနိုင်တယ်လို့လည်းသတိပေးနေတာပါဒါပေမဲ့လည်းအခုရောက်နေတဲ့ရွှေပြောင်းဝင်ရောက်သူတွေဟာသမ္မတထရမ့်အစိုးရဘက်ကပြောနေတယ်လို့မဟုတ်ဘူးဆိုပြီးဒီမိုကရက်အမတ်တွေကငြင်းချက်ထုတ်နေကြတာလေ
ဒီနေရာမှာသမ္မတထရမ့်နိုင်ငံတော်ရေးပေါ်အခြေအနေကြီးညာမယ်ဆိုရင်လွှတ်တော်ဟန်တားနိုင်ပါမလားဆိုတာကိုလည်းလူတွေကသိကျင်နေကြတယ်ဗျသမ္မတကရေးပေါ်အခြေအနေကြီးညာပေမဲ့လွှတ်တော်နေရာစလုံးမှာရှိတဲ့အမတ်အများစုကသဘောမတူကန့်ကွက်မယ်ဆိုရင်ကြီးညာချက်ကအထမမြောက်ပါဘူးလွှတ်တော်နေရာစလုံးရဲ့သုံးပုံနှစ်ပုံကကန့်ကွက်ဖို့တော့လိုပါတယ်ဒါပေမဲ့လည်း Republican Party ဝင်အများစုလွှမ်းမိုးတဲ့အထက်လွှတ်တော်အနေနဲ့သမ္မတထရန့်ကတကယ်လို့ရေးပေါ်အခြေအနေကြီးညာမယ်ဆိုရင်လည်းသူတို့ကတော့စန့်ကျင်မှုဖြစ်နိုင်ခြေမရှိသလောက်ပဲဆိုပြီးတော့လေးလာသူတွေကပြောနေကြပါတယ်
ဒီလိုသာနိုင်ငံတော်အရေးပေါ်အခြေအနေကြီးညာမယ်ဆိုရင်သမ္မတထရမ့်အနေနဲ့ဘာတွေလုပ်ပိုင်ခွင့်ရှိမလဲနိုင်ငံတော်အရေးပေါ်အခြေအနေကြီးညာမယ်ဆိုရင်သမ္မတအနေနဲ့တိုင်းပြည်အတွင်းပိုင်ဆိုင်မှုတွေကိုထိန်းချုပ်တာတည်ယူပို့ဆောင်ရေးနဲ့ဆက်သွယ်ရေးကိုထိန်းချုပ်တာပုဂ္ဂလိကလုပ်ငန်းတွေနဲ့ပတ်သက်လို့စီးမြင့်တွေတတ်မှတ်တာပြည်ပကိုစစ်တပ်တွေဆစ်လွတ်တာစတဲ့လုပ်ပိုင်ခွင့်အတော်များများဥပဒေအရအနှင်းထားပါတယ်သမ္မတထရမ့်အနေနဲ့သူ့ဘက်ကလုတ်တင်တယ်လို့တက်တည်ပြတောင်းဆိုနိုင်တဲ့လုတ်ပိုင်ခွင့်နေတဲ့အတူဒီမိုကရက်အမတ်တွေကန့်ကွက်နေတဲ့မက္ကဆီကိုနဲ့ဒတိုင်းကာရေးအတုံးစီခွဲရန်ချတုံးဆွဲနိုင်ခွင့်လည်းရသွားပါလိမ့်မယ်
။ဟုတ်ကဲ့ဒေါခင်စိုးကြီးဒီနေရာမှာမေးပြရှိတာကဒတိုင်းကာဘူငွေကဘယ်ကရနိုင်မလဲပေါ့လေ။ဒီဒတိုင်းကာရေးအတုံးစီနဲ့ပတ်သက်လို့ကရှုပ်ထွေးမှုတွေရှိလာနိုင်ပါတယ်။လွှတ်တော်ရဲ့သဘောတူညီချက်မကျူပဲကာကွယ်ရေးဝန်ကြီးရဲ့တည်ပြုချက်နဲ့စစ်တပ်ကရေးပေါ်စီမံခန့်ခွဲပြီးတော့ရှိပြီးသားအတုံးစီကိုပြန်ပြီးတော့ခွဲရန်ချတုံးလာနိုင်ပါတယ်လောလောဆယ်တော့အမေရိကန်စစ်တပ်အင်ဂျင်နီယာတပ်ခွဲအတွက်မတုံးရသေးတဲ့ဗန္နာကြီးခွဲရန်တချို့ကိုအင်ဂျီရောကလေးလာစုံစမ်းနေတယ်လို့သတင်းတွေထွက်နေပါတယ်ပေါ်တိုရီကိုတက်ဆက်ကယ်လီဖိုးနီးယားနဲ့ဖလော်ရီဒါပြည်နယ်တွေမှာတဘောဝဘီယန်နီယာတွေဂျုံလို့ရှိရင်အုံပြူကိုချထားတဲ့ခွဲရန်နေတဲ့ငွေတွေကိုတတိုင်းအတွက်သုံးတာမျိုးတွေဖြစ်လာနိုင်တယ်ဆိုပြီးတော့သတင်းတွေမှာဖော်ပြကြတာပါဒီနေရာမှာရင်းနှောင်းကလည်းအမေရိကန်ပြည်ထောင်စုမှာဒီလိုရေးပေါ်စီမံချက်ဥပဒေတွေအသုံးပြုဘူးလားဆိုတာမေးခွန်းထုတ်ကြတာဖြစ်လာပြန်ပါလေခင်ဗ
ျဒီလိုရေးပေါ်စီမံချက်ဥပဒေအသုံးပြုလားဆိုရင်တော့1989ခုနှစ်နောက်ပိုင်းအတိအကျကတော့ရေးပေါ်စီမံချက်ဥပဒေအတည်ပြုပြီးနောက်ပိုင်းပေါ့လေအဲဒီတုန်းကအမေရိကန်ပြည်ထောင်စုမှာရေးပေါ်အခြေအနေတွေကြီးညာခဲ့ဘူးပါတယ် ইরান নাইগান তেহিরান মিউরো আমেরিকান দায়ং আতেন পাই খানি আমেরিকান নাইগান নারে দজাগান ফি ফান খানি ইয়ারে চেইন ইরান নাইগান ইয়ে পাইসাই মুরে গো ঠেং থাবো অতে ইয়েবো আচেনি গো তমরা হাও জিমি কাটা লেটে মা চিনা গেলে লি নাও পাই তমরা 60 ডি চিনা জেক গো নিসিন তদান টুগে আবারে তমরা হাও বিল ক্লিনার লেটে 1996 কুনি ডং গালে কিউবা কানলো মা ইয়াবে লিয়ে নিসিন গো কিউবা সিটাক গা পিচা গে বিয়ে নাও ইয়েবো সিমান জে এউবলি গো চিনা গে বুরে লি ডি চিনা জেক গা আকু টি চং উইন নি জে
ফিবারে চলো মমবি দলাও তমরা হাউ জর্জ ডব্লিউ বোশ লেটে 2000 কুনি সতেমালা সতেয়ে চ্যাম্পা টাকাই খায়া পি সতেমা 14 এ নি মা চিনা গেরে সিটক কু জেজে ব্যাম জেন সুজি সো গুইন তমরা ও আনা আনি নে আজি বো সিমা জে উপরি লে এই রংগা ঠৌ ব্যান গে পিরো আকু চেইন দি আজং উইন নি সেবে নো
ডানে সসেট পিরো ভূতুদা নি নে পিও আমে সোইন আমেরিকান পিরাং সু মা আকু চেইন দি আজং উইন নি সে চিনা থারে আজি বো সিমা জে উপরি 28 কু শিবারে আমিয়াসু হা নাইগানগা নে পাতত দে আজি বো সিওয়াই লোপাই উইন সাইয়া উপরি খাও সে আউমা চিনা গে জারা নি নাইগানগা ই মুওয়ারা নে পাতত পিরো সিওয়াই ইয়া ডানকাটা রি পিয়াথান বু তমরা উ আনিন নে আজি বো সিমা জে উপরি রি লে ফিবারে
ওকে বা আকু জোমারে চিনি উ বিয়ান কাও মে সোইন নো তমরা গা আজি বো চিনি চিনা লাইতা নে তু নে লুটোর ডিবিউ চ্যাপ বিউ বে তু তো চেন ডাইন দ বানাংগুই উ তং সয় কুই জা নাই মারে ডাইমে লুটোর অডে ডি কেসা মা কাংকুয় মুরি শিলা নাই মারে তচো উপরে বিজা শিনি জা মা লে তমরা নে নে দিলু জিবো শিনি জিন্যা মে লেনে কাই তফয় দি উ ঞুন জা মে সুইন জা জুম উ চুলুন আ জাও মে সুবি রো তদি বে জিরা মিউরি লে শি বারে ডাইমে লে তচো উপরে বিজা শিনি গা রো লেসি চিকান উপরে বা লোপাই গুন নে ইয়া তমরা ট্রান নে নে জিন্যা পাই গুই শি দিলু আতং সৈ দুই গু উই কুয়ে চা থারা মিউ খুন জু থারে লুলে জিনি বিয়া মারে খমিয়া
হোবারে কো তেই থাই উই ডিমা কান কুয়ে দে দুই রে গা সুইন ক্যালিফোর্নিয়া পি নে ডেমোক্রেট আউটলট আমা ড্যাম শিফট পিওরা গা রো তমরা নি নে ইয়েবো চি নি চিনা বো লোপ পাইন গুই মসি বু লো সোবারে তচা ডেমোক্রেট আমা ড্যাম স্মিথ গা রো তমরা নি নে চিনা পাইন গুই শি দে আচাও পিও সো নি জান মারে তবেমে তমরা নি নে ফুই জি বং চি গান উপরি গা আনিন থারে লোপ পাইন গুই নে গো জো পিরো লোক কে মে সো লো সি টিআই সাইন ইয়া সিন কো মু রে গো ইন সাইন ইয়া নাই নে লু আ্যাম স্মিথ গা তরি তে নি বারে কো তেইন থাই উ ইয়ে
টকিন সো উইন নে উ তেইন থাই উ রো সুইনি টিন পিয়া থারা বা টিগনি ញ্ঞ নি বাইন টয়ে তদিন লয়ে গা রো দিলাও পা বে শিন ញা 9 নাই মা ঠৌ লুম মে আসি সিন নি মা রো মিমা ইয়ে সুইনি গান মিমা পিমা পেসা মিয়া পিবিন তদিন তং তত চে নে থুজা সান পিয়া তদিন মিয়া সারে আসি সিন নি গো সাও মিও না সিন নাই মারে အခုတော့ အစီအစဉ် တွေ အဆုံး မသက် ခင်မှာ သတင်း ကျဉ်းချုပ် ကို ကိုသ ညွန် ဦးက ပြောပြပေးပါအောင် ရှင်
ဗြိတိန် ပြည်သူ မှာ ဆွေရ လုပ်ငန်း တွေ တစိမ့် တစ်ပိုင်း ရန်သား ထားရတဲ့ ဖြစ် ဟာ အခု တနင်္ဂနွေ နေ့ မှာ 23 ရက် ချင်း ဝင်လာပြီ ဖြစ်လို့ ပဲ ဒါဟာ ဆိုရင် အမေရိကန် သမိုင်း မှာ တော့ ရက် အကြာဆုံး ဆွေရ လုပ်ငန်း တွေ ရန်သား ထားရတဲ့ ဖြစ်ရ ပါ သမ္မတ ဒေါ်နယ် ထရန့် က တော့ ဒီမိုကရက်တီ နဲ့ သူ့ ရဲ့ လွှတ်တော် ခေါင်းဆောင် နေနဲ့ ပတ်သက် ပြီးတော့ သူ့ ရဲ့ Twitter account က နေ ပြီးတော့ မှတ်ချက် တွေ စီနေ အထိ ရေး နေ ပါတယ် নেসায়ো টাইমি পিড়ে মাবা টাইমি এর চিনি কো কুনি কেটে নাই বো ডেমোক্রেট গাওসং নি কো তু এইম পিড়ো গা নি পিড়ো সাও নি বারে সুই রো আউলট ডর ওকটা নেসি প্লুসি নে টেলট ডর ডেমোক্রেট গাওসং 6 শিমারু কো মি টপ পিড়ো ইগে রা ফিট বারে আশে লে বাই কিজিন ঠট নি রে আমেরিকান নাইগাজাই উজি পং পিও হা আকু কাটা নাইগাঙ্গু সেয়ও পিড়ো কাটা নাইগা চি কেরি নে টিসং নি বারে মনি রং গা রো তু হা টর্কি নে আরএস সোবা মিয়া পিড়ো সু মা শিগে বারে সিরিয়া গা নি পিড়ো আমেরিকান টট দি ইউতেই পি ইন নো সিরিয়া মা শিরে কা ল্যানাক গাই নি কো ব্লু কাগুয়ে পিম লে সুরা আমেরিকান নে তুরকি জামা তবো টুনি চে জা নাইমে তু ইয়ুজি থারে চাও তুরকি নাইগান মা শিসে দি আমেরিকান নাইগান জাই উজি গা পিও সুকে বারে লেবানন নাইগান টুইন গা নি পিড়ো নেজা ফেচো টাকাই মুরি লুফু ইউয়ে দে হিজবুলা সিতুই জো রি ইয়ে দি 6 খু মিয়াও নে আচিজো মিয়াও লাইন গু তকু গো ইসরাইল গা টুইশি পিড়ো ফেসি পিকে লে লু ইসরাইল সিফা গা চিনিয়া বারে আরই মিয়াও লাইন গু গো লেবানন এই তলং আও মা টুইশি পিড়ো আরই গু হা ইসরাইল পাই নে ঠাকু ফলো থারা ফিটে লু ইসরাইল সিফা পিও গুয়া তু গা দিনু নি নি গা পিও সুকে বারে তচিন নে মা বে ইসরাইল নি নে সিরিয়া নাইগান টুই মচাং গিন নং গা লিজাও টাকাই মু তকু পিলো খে ইয়া মা দাহা ইরান লটট টু গু পিমাত থা টাকাই খে ইয়া ফিটে সু বিরো ইসরাইল উজি জু বেঞ্জামিন নি দা জান উ গা পিও সু দবা রে খ্যা
তিন চিন জে গু কো তা নিউ গা পিও পিয়া পি কে রা বা দিনে নি সিজন থলো ইয়ে মু গা ম্যাক্সিমাম ফিপি আতা মাইন সায়ান ইঞ্জিনিয়ার গা রো জন ড্রাইডেন ফিপ পারে আকু জমারো থলুন নে রেডিও সিজন পি পি জে মা বে এশিয়া সেট 7 জুলু গা থলুন পি মে ভিওএ টিভি সিজন নি গু চিশু না সিন নাই মা রে শি ভিওএ গু আপে না সিন জা রে টয়ে জেসু থু টিন শি বারে নাওটা না নাহি চা ন্যা 9 নাই সিজন মা জমারো তকা পিয়ান সং জা আও মা শি জমা মিয়া দসেন আও মা
This program has come to you from the Voice of America, Washington. Thank you.